ဒီကနေ့မြန်မာနိုင်ငံကိုရောက်လာတဲ့ကမ္ဘာကျော်ရွှေမင်းသားဂျက်ကီချန်ဟာမန္တလေးမြို့ကမိဘမဲ့ကလေးတွေကိုစောင့်ရှောက်ထားတဲ့ငါးစုတိုက်ဖုံတော်ကြီးတင်ပညာရေးကျောင်းကိုတွားရောက်ခဲ့ပါတယ်။သူကိုအခန့်ကြိုးစို့ဖို့ငါးစုတိုက်ကျောင်းမှာအစီအစဉ်လုပ်ထားခဲ့ပေမဲ့ခဏလေးပဲလာသွားခဲ့တာမို့သူ့ကိုတွေ့ဖို့နိုင်ီနဲ့ချီစောင့်ခဲ့ကြရသူတွေအားမရကြဘူးလို့ပြောကြပါတယ်။ကလေးငယ်တွေကိုရောင်းချမှုလူကုန်ကူးမှုတိုက်ဖျက်ရေးအတွက်မြန်မာနိုင်ငံမှာရောက်နေတဲ့မင်းသားကြီးဂျက်ကီချန်ရဲ့ခီးစဉ်အကြောင်းကိုတော့စုံစမ်းထားတဲ့မဆုမြတ်မွန်ကဆက်ပြောပြမှာပါရှင်
။ကုလသမဂ္ဂရဲ့ကလေးများရေးပေါ်ရံမငွေအဖွဲ့ UNICEF ရဲ့အစီအစဉ်နဲ့သုံးရက်ခရီးနဲ့ဒီကနေ့ညနေပိုင်းမှာမန္တလေးကိုဂျက်ကီချန်ရောက်လာခဲ့တာဖြစ်ပါတယ်။ UNICEF အကျိုးဆောင်တပ်အမတ်ကြီးအဖြစ်နဲ့ဂျက်ကီချန်မန္တလေးမြို့ကိုရောက်ရောက်ချင်းမှာပဲချမ်းရေးတာဇံမြို့နယ်မှာရှိတဲ့ငါးစုတိုက်ဖုံတော်ကြီးတင်ပညာရေးကျောင်းကိုအရင်ဆုံးသွားခဲ့ပါတယ်။အဲ့ဒီမှာသူကိုတွေးဆုံနှုတ်ဆက်နိုင်ဖို့ပရိသတ်တွေရာနဲ့ချီအောင်လို့ဖုန်ကြီးကျောင်းရှိမှစောင့်နေခဲ့ပေမဲ့ခဏလေးပဲတွေးလိုက်ကြရတယ်လို့မန္တလေးမြို့ကကိုငင်းချန်းကပြောပြပါရယ
်။ကာရင်တန်းက10စီးလောက်ပါမယ်။ဒီလိုဆက်ကြရအောင်ဒီတီရှပ်တွေနဲ့ဒီမဘာဝန်ထမ်းတွေရောနိုင်ငံသားဝန်ထမ်းတွေရောပါတယ်ဗျ။ဖွဲ့စည်းနှစ်သုံးဆိုရအဲ့ဒီကျွန်တော်ကားအဖြူတွေပေါ့ကား UN ကားတွေနဲ့ရောက်လာပါလေ။ရောက်လာတော့ဒီမှာရောက်ခင်ကတော့မီဒီယာတွေအများဆုံးရောက်ရှိတယ်။နောက်ပြီးတော့တရုတ်မျိုးသားတွေအများဆုံးတွေ့ရတယ်။ဝင်လာမယ်ဆိုတဲ့ကွာဒီတစောင်းတောင်းနဲ့စောင့်နေကြတော့ဒီတက်ကလည်းအရာကြီးပိုင်းပေါ့ဒိတ်တက်ရာကျော်ရှိတယ်နောက်ဝင်လဲဝင်လာရောကားတိုင်းနဲ့ဝင်လာတော့ဒူရီရက်တက်ကလည်းအဲ့ဒီဂျက်ကီချောင်းနဲ့နောက်ဆုံးကားမှာဆိုဂျက်ကီချောင်းနဲ့ဒူရီရက်ကအကုန်လုံးပြောင်းပြီးတော့လိုက်သွားကြတာအဲ့တော့ကြာပြီးတော့ကျောင်းဝင်နဲ့ကျွန်တော်အရှိဘက်ထိတ်ကြီးကိုရောက်သွားပြီးတော့ကျောင်းဝင်နဲ့အရှိဘက်ထိတ်မှာဆရာတော်ကြီးလည်းရှိပါတယ်ဆရာတော်ကြီးနဲ့အကျိုးပြီးတော့မှဆင်းပြီးတော့မှဒီမင်းနဲ့ဝင်မဲ့ချိန်မှာဘေးနားမှာဘေးတက်ကတော့များနေအုံနေတယ်ပေါ့ဗျာတို့တော့လည်းကျွန်တော်မန္တလေးဒိတ်တက်နေနေဆိုရင်တော့အဲ့တော့အုံနာပမာဏအများလားရေမြူဆပါအောင်ဒါတော့ဂျက်ကီချန်ဆိုတာကဘာကျော်အမှုပညာရှင်နဲ့ဖြစ်တယ်နောက်ပြီးတော့ဘာပိတအများဆုံးထိပ်ပေးခဲ့ရတယ်မင်းသားလည်းဖြစ်တယ်အခုလိုကြီးကလောကစီစဉ်နေတာလေနောက်ပြီးတော့ဂျက်ကီချန်ကူတိုင်းအများဆုံးကလေးပိတကတော့ချစ်ကြတယ်လေအဲ့တော့အဲ့ဒါမျိုးဆိုတော့အုံရမှာပေါ့ကြာတော့ UNICEF တာဝန်ကြီးတဲ့သူတွေကဘာများဆိုရင်ကြီးတယ်တော့မသိဘူးဒါမှမဟုတ်ကားကန်ချစ်ကူတိုင်းဆိုရင်လိုလားတော့မသိဘူးသူကမစင်းနိုင်ဘူးဖြစ်နေတယ်အဲ့တော့ကလေးတွေကလည်းတန်းစီပြီးကြိုးနေပါတယ်ဒါပေမဲ့ကလေးတွေနဲ့ကိုကောင်းကောင်းနှုတ်ဆက်လိုက်ရပါဘူးအဲ့တော့သူကအတွင်းထဲမှာပဲဒီသမင်းသားတော်အတွင်းထဲမှာပဲကလေးတွေနဲ့နှုတ်ဆက်ဖို့အစီအစဉ်ကတော့တော်တော်ရရဖိုင်းသွားပြီးတော့နောက်တော့သူကကားပေါ်နေဆင်းဆင်းပြီးတော့အဲလက်ပြနှုတ်ဆက်နဲ့မြန်မြန်ဒီသူနဲ့ဆက်ကြတဲ့ကားတစ်စီးပေါ့အမြန်ပြည့်တက်ပြီးတော့အဲဒီကားအဆင့်ပြန်ထားတာပေါ့ရအဲဒီကားနဲ့ပြန်ထွက်သွားတယ်အားလုံးနဲ့တွေ့ရတော့ဝန်တော်အားရသူတို့နဲ့တရုတ်မျိုးသားတွေပဲတရုတ်လေးတွေအော်ရနှုတ်ဆက်ကြတော့ကျွန်တော်လက်တိတ်မတည်အောင
်ငါးစုတိုက်ဖုန်ကြီးเจ้าမှာစောင့်ရှောက်ပညာသင်ပေးနေတဲ့မိဘမဲ့ကလေးပေါင်းက290လောက်ရှိပါတယ်အဲဒီထဲကကိုခမောင်လုံးကသူမျော်လင့်တယ်လို့တရုတ်တိုင်းကဟာတာအရှင်ကားတွေရိုက်တဲ့မင်းသားဂျက်ကီချန်းကိုအားရပါရမတွေ့ကြရလို့စိတ်မကောင်းပါဘူးတဲ့
။ဟာတွေ့ချင်းလို့ဒီမှာမိကြီးတောင်ဝဲနေတာဗျ။မြင်မှုရှင်ကြတာပေါ့။တချို့ကလေးတွေကကောင်းကောင်းလည်းမမြင်ရဘူး။လူကြီးရမှာကောင်းကောင်းမမြင်ရဘူးဗျာ။သူလာမဲ့အချိန်ကိုကျွန်တော်နိုင်တစ်ပတ်ခီးစောင်းပြီးတော့မျော်လင့်နေရတာ။ဒီကချန်းစကားဆိုတော်တော်တိုက်ရတယ်။ဒါတိုက်ရဒီစကားတွေ။သူစကားဆိုအလူမရှိပါဗျာ။ကောင်းလို့ကြည့်ရပေါ့။မကြည့်ဘူးစကားကောင်မရှိကောင်ကြည့်ဘူးရယ်ပေါ့အဲ့လိုပေါ့သူတွေဒီလိုသူစလန်းကောင်းတဲ့အကြောင်းလေးပေါ့ဖိုင်ပင်ကကောင်းတဲ့အကြောင်းလေးတွေတိုင်းကျွမ်းနေတဲ့အကြောင်းလေးတွေလို့ပြောမှာပေါ့ဗျာ
ရုပ်ရှင်မင်းသားဂျက်ကီချန်ရဲ့၃ရက်မြန်မာနိုင်ငံခီးစဉ်အတွင်းမှာကုန်ကူးရောင်းချခံရတဲ့ကလေးတွေကိုစောင့်ရှောက်ထားတဲ့ UNICEF အထောက်ပံ့ပေးထားတဲ့နေရာတွေစီကိုလည်းတွားရောက်ကြည့်ရှုဖို့အစီအစဉ်ရှိပါတယ်။ကလေးတွေရောင်းချခံရမှုကိုအထူးရောက်ဆုံးဘလို့ကာကွယ်နိုင်မလဲဆိုတာကိုလည်းမန္တလေးမြို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကတာဝန်ရှိသူတွေလူကုန်ကူးမှုတိုက်ဖျက်ရေးအထူးတပ်ဖွဲ့ဝင်တွေနဲ့လည်းဂျက်ကီချန်ကရစ်ဆောင်မှဖြစ်ပါတယ်။ကလေးငယ်တွေဟာရောင်းကုန်ပစ္စည်းမဟုတ်ပါဘူး။ရာသက်ပံထိခိုက်မှုတွေရသွားစေတဲ့ရာဇဝတ်မှုကြီးကိုအမြင့်ဖြတ်နိုင်ဖို့ကဘာဘောကကလေးတွေအတွက်ကျွန်တော်တို့စူးစမ်းဆောင်ရွက်ရမယ်လို့မြန်မာနိုင်ငံကိုမလာခင်မှာဂျက်ကီချန်းကပြောခဲ့ပါတယ်မြန်မာနိုင်ငံကကလေးတွေအနေနဲ့ကိုကိုကိုဘလို့ခုခံကာကွယ်လို့ရတယ်ဆိုတဲ့အကြောင်းတွေကိုလည်းမြန်မာနိုင်ငံခီးစဉ်အတွင်းမှာသူကတင်ကြားပြောပြမှာဖြစ်ပါတယ်သူဟာမြန်မာနိုင်ငံကမပြောင်းခင်ဇူလိုင်လ9ရက်နေ့စနေနေ့မှာခီးစဉ်အကြောင်းသတင်းစာရှင်းလင်းပွဲရန်ကုန်မှာလုပ်ဖို့အစီအစဉ်ရှိတယ်လို့ UNICEF တာဝန်ရှိသူကပြောပါတယ်ရှင်